ြင်းထန်တဲ့အန်နီညိုရာသီဥတုကြောင့်တိုင်းနယ်ပြည်နယ်ကိုကူကကျေးရွာပေါင်း160ကျော်မှာရေပြက်လက်မှုတွေစတင်ဖြစ်ပွားနေပြီလို့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကပြောဆိုလိုက်ပါတယ်။ရေပြက်လက်တဲ့ကျေးရွာတွေကိုဝန်ကြီးဌာနနဲ့အရက်ဖက်အဖွဲ့အစည်းတွေပရဟိတအဖွဲ့တွေကရေပေးဝေရေးကူညီနေပါတယ်။ VOA သတင်းတောက်မတ်တင်ကြီးလင်းကပြောပြမှာဖြစ်ပါတယ်။
ပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်မြန်မာနိုင်ငံအနှံ့ရေပြက်လက်မှုတွေစတင်ဖြစ်ပွားနေပြီးတိုင်းနယ်ပြည်နယ်ကိုကူကကျေးရွာပေါင်း169ရွာမှာရေပြက်လက်နေပြီလို့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးခန့်စော်ကအခုလိုပြောဆိုလိုက်ပါတယ်
။မနေ့ကဆိုရင်ကယားပြည်နယ်မှာ9ရွာနော်၊ပဲခူးမှာ2ရွာ၊စကိုင်းမှာ12ရွာ၊ပဲခူးမှာ18ရွာ၊နောက်မကွေးမှာ25ရွာမန္တလေးရွာ60မွန်ဝ20ရန်ကုန်က9ရွာတရားဝရီ4ရွာမေတီတော6ရွာစုပေါင်း169ရွာစီစပြတ်နေကြပြီဟုတ
်လားမေဧပြီလနဲ့မေလတွေမှာရေပြက်လက်မဲ့ကျေးရွာအရေးအတွက်ပို့တိုးလာမှာကိုခန့်မှန်းထားပြီးရေဖြန့်ဝေပေးဖို့ပြင်ဆင်ထားတယ်လို့လည်းဦးခန့်စောကပြောပါတယ်ပြည်သူတွေအနေနဲ့လည်းရေကိုခြွေတာတော့မို့ရေအေးမြစ်တွေကိုထိမ့်သိမ့်မှုအပြင်ရေဖြန့်ဝေပေးတဲ့ဦးစီးဌာနနဲ့လည်းအမြဲဆက်သွယ်နေကြဖို့ဦးခန့်စောကတိုက်တွန်းလိုက်ပါတယ
်ပြည်သူတွေကတော့ခုနကခြွေတာပို့ပါကြတိတိဓာတ်သိနေကြတဲ့ဒီနေ့မှာကျွန်တော်တို့ကခြွေတာရမယ်အဲနှစ်ကနောက်ကျွန်တော်တို့ရင်းနှီးပေါ့ရေ resource တွေကိုထိမ့်သိမ့်ဝိုင်းပြီးတော့ထိမ့်သိမ့်ကြဖို့ပြရမယ်ဆိုကျွန်တော်တို့ကလည်းဒီဌာနဆိုင်ရာဝန်ထမ်းတွေဆိုတာဟိုကန့်တက်ချက်ခက်ခဲရှိတယ်လေအကုန်လုံးကျွန်တော်တို့ပဲလိုက်လုပ်ပေးလို့မရဘူးကျွန်တော်တို့ကဒါကြောင့်မလို့ကျွန်တော်တို့ကိုယ့်ရဲ့ရည်ရည်မျိုးကိုကပြေးရမယ်ကိုယ့်ရေကန်တွေကိုတက်ကိုမှရှိတဲ့ရေကန်တွေရည်ရည်မျိုးတွေးကန်တွေဝင်ဝင်အောင်လို့အားစီပေးရမယ်နော်ချူတာတော့ရမယ်ဗျာနောက်ပြီးကျွန်တော်တို့ရေကဒါကျွန်တော်တို့ဌာနဆိုင်အနေနဲ့အပြည့်ပူပေါင်းနေရမယ်ဗျာတို့ရလို့ရှိရင်ကျွန်တော်တို့ကကျွန်တော်တို့လာတာကိုအမြဲဆောင်နေလို့မရပါဘူးကျွန်တော်တို့မှဒီကန်တက်ချက်ရှိပါတယ်ညနဲ့တကျုံနေမှာဆိုတချို့နေရာတွေမှာကရွာ100ကျော်တချို့ကရွာ300ကျော်ရွာ400ရှိတာပါဗျာကျွန်တော်တို့ညနဲ့တကျုံနေမှာရှိတဲ့ဝန်ထမ်း15ယောက်လောက်ရှိတာဗျာအဲ့ဒါမို့လို့ကျွန်တော်တို့တွေကဒါ communication ဆိုတာကျွန်တော်တို့ကဟိုနှစ်ဖက်သွားမှာဆိုတော့ကျွန်တော်တို့စောင့်နေရင်ဆက်ကြပါလိမ့်မယ်ကျွန်တော်တို့ဆက်သွယ်နေလို့ပါတယ်ဒီရက
်လက်ရှိရေပြက်လက်မှုကြုံတွေ့နေရတဲ့ကျေးရွာတွေအတွက်ရေပေးဝေတဲ့အခါကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနနဲ့အတူကျေးရွာထွေအုပ်တွေအပြင်ဒေါခင်ကြည်ဖောင်ဒေးရှင်းဝေလူကျော်ဖောင်ဒေးရှင်းစတဲ့ပရဟိတအဖွဲ့အစည်းတွေကလည်းပါဝင်ကူညီနေကြတာပါမန္တလေးမြို့အခြေစိုက်ပြမဆိုလူမှုကူညီရေးအသင်းကကိုညီညီနိုင်ကလည်းသူတို့အဖွဲ့အစည်းနဲ့ရေပြက်လက်မှုကြုံရတဲ့ကျေးရွာတွေကိုကူညီဖို့အသင့်ပြင်လာတယ်လို့အခုလိုပြောပါတယ်
။ဒီကလာ120စနေရေတိုက်ကြီးဒီကျွန်တော်တို့ဟိုဟာနားပါလေအဲ့ဒီရေတိုက်ကြီးဒီဆိုအဲစောက်သုံးရေဒီပေါ့နော်ကလာ20စစောက်သုံးရေဒီဖြစ်တယ်ဖြစ်ပြီးအဲ့ဒါဒီဟိုပြည်ကြတဲ့နေရာတွေကိုပို့မယ်ပေါ့အဲ့လိုလဲစဉ်းစားထားပါလေနောက်ပြီးတော့ဟို12ပေ17ပေဘိုးကားတွေနဲ့အဲ့အဲ့လေသုံးရီဟိုဖြောက်ဝင်မယ်လို့လဲစဉ်းစားထားပါတယ်ဟုတ်ကဲ့။ခါလန်900ဆက်နေဒီကစားလေးလဲကျွန်တော်တို့စီမံထားပါတယ်အဲ့အတွက်သူတင်ပြဆက်ထားပါတယ်ခင
်ဗျ။ကျေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနအနေနဲ့ပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်2016ခုနှစ်နွေရာသီမှာတနိုင်ငံလုံးကကျေးရွာပေါင်း1900ကျော်မှာရေပြက်လက်နိုင်တယ်လို့ခန့်မှန်းထားပြီးနိုင်ငံတော်ထောက်ပံ့ငွေတန်100ကျော်ကိုအသုံးပြုပြီးရေဖြန့်ဝေသွားမှာဖြစ်ပါတယ်ရှင်။